ကရင်ပြည်နယ်သထုံခရိုင်နယ်က KNU တပ်မဟာကျင်းနယ်မြေဖြစ်တဲ့သထုံမြို့နယ်မှာရှိတဲ့ထုံးဖို့လေးကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့လက်လက်တွေနဲ့ပစ်ခတ်တာရွာကိုမိရှုရာနဲ့ရွာသားတွေကိုတတ်ဖြတ်တာတွေလုပ်နေတယ်လို့ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောပါတယ်ထုံးဖို့လေးကျေးရွာသားတွေအပြင်အနီးအနားကဒေသခံ1000ကျော်ဟာလဲစနေနေ့တွေကဘေးလွတ်ရာကိုထွက်ပြေးတိတ်ဆောင်နေကြရတယ်လို့သူတို့ကပြောပါတယ်ထိုင်းချီဆိုင် VOA သတင်းတောင်မယေးမာကအပြည့်အစုံဆက်ပြီးတော့တင်ပြပါမယ်ရှင်
ကရင်မျိုးကစီယုံထိန်းချုပ်ရာတပ်မတင်နေနေတဲ့မှာပြီးခဲ့တဲ့စနေနေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာခဲ့ပြီးတဲ့နောက်ထုံးပိုလေးရွာကိုမီးချိုပြီးအဲ့ဒီဒေသခံရွာသား9ဦးထက်မနည်းကိုပြစ်ခတ်တပ်ဖြတ်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်ရွာသားတွေတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ကရင်ငင်းငယ်အထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကလည်းအခုလိုအတည်ပြုပြောကြားခဲ့ပါတယ်
ဒါနဲ့ယူပါမီရှုခံရတာတော့ဒါကကြည့်တယ်ပေါ့နော်။အစီအဝဗီဒီယိုထဲမှာလည်းတွေ့တယ်ပေါ့နော်။ဒီကလည်းစစ်တပ်တွေကဟိုအလုံးတက်လာတယ်လေ။ဒီလိုဟိုရာသားတွေအသက်ခံရတာရှိတယ်။ပြီးတော့အခုကတော့ဖြတ်ပြေးရရာသားတွေကဖြတ်ပြေးရတယ်ပေါ့နော်။ယောက်ျားကြီးအလုံးမျိုးရာသားတွေလည်းမီရှုခံရတာရှိတယ်။အခုဆိုရင်တစ်ပေါင်းကြာပြီပေါ့နော်။တစ်ပေါင်း50အဲ့တော့တောင်းပါစစ်တပ်နဲ့တောင်းပါစစ်တပ
်အမျိုးသမီးတွေပါဝင်နေကျင်းရွာက9ဦးထက်မနည်းတပ်ဖြတ်ခံရတယ်ဆိုပြီးခက်ပြင်းတင်းချောင်နေကြတဲ့ဒေသခံတွေကဆိုပါတယ် KNU တပ်မှတထိန်ချုပ်ရနေနေတဲ့မှာပြည်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ပွားနေပါတယ်ပထုံခရိုင်ပထုံမြို့နယ်ကထုံးပိုလေးရွာကိုစစ်ကောင်စီတပ်တွေကစစ်ကြောင်းထိုးလာတဲ့အချိန်မှာပြည်မျိုးသားလွတ်မြောက်ရေးတပ်နဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေထွက်ပြေးနေရတယ်လို့တိုက်ပွဲတွေဖြစ်တိုင်းစစ်ကောင်စီဘက်ကဒေသခံကြီးရွာသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းပြည်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက် KPSN ကပြောရေးဆိုခွင့်ရှိသူနော်ဝါခုရှိကအခုလိုပြောပါတယ်
စစ်တပ်ကတရမမဆေကဟိုဆက်တက်ဖြစ်တယ်ဟိုတက်ကွန်လည်းဆက်တက်ဖြစ်တယ်ပြီးတော့ရွာသားတွေလည်းဆက်တက်အနေနဲ့အကြည့်ဖြစ်ဟိုဒီလိုဆက်ကြည့်ရတာဆက်ကြည့်ရတာပြန်လိုက်ဆက်ကြည့်လိုက်ပြန်လိုက်အခုဆိုတော့အမျိုးသမီးတွေလည်းအဲ့လိုမျိုးဟိုပေါ်တာဟိုရှေ့နေနဲ့ဖန်ဆင်ရတာရှိတယ်ပေါ့နော်ရွာမှာလည်းသူတို့မခင်နေတော့ရွာမှာပြီးတော့ဒီဟိုလေလေပြီးတော့တောင်ရာတွေဆိုဟိုရွာသားတွေရှိတဲ့နေရာမှာပဲသူကပြန်လာတာလေ
ဇွန်လ25ရက်နေ့တုန်းကတော့တထုံခရိုင်တထုံမြို့နယ်အတွင်းကထုံးပိုလေးကျေးရွာကိုစစ်ကောင်စီနဲ့နေကြားဆောင်တပ်အင်အား300လောက်ဝင်ရောက်လာပြီးကျေးရွာထဲကဖုန်ကြီးကျောင်းနဲ့လူနေအိမ်တွေကိုစတင်မီးရှို့ခဲ့တယ်လို့ဒေသခံအမျိုးသမီး2ဦးအပါအဝင်လူ5ဦးကိုပြစ်ဒတ်သွားခဲ့တယ်ဆိုပြီးမျက်မြင်တွေ့ရှိသူဒေသခံတွေကိုကိုးကားပြီးကရင်သတင်းစင်မှလည်းရေးသားဖော်ပြထားပါတယ်။အဲ့ဒီနေ့မှာပဲထုံးပိုလေးကျေးရွာကအိမ်ပေါင်း100ကျော်မီးလောင်သွားပြီးဒေသခံတွေဟာလည်းထောင်ထဲချပြီးဆွတ်ပြေးခဲ့ရပါတယ်။ဇွန်လ23ရက်နေ့ကလည်းမီးလင်းမြို့နယ်ကအစူးချောင်းကျေးရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မိခင်နဲ့ကလေးနှစ်ဦးသေဆုံးသွားခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကစပြီးအရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာတပ်မဟာ5ခုလုံးမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးအခုဆိုရင်ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်အရေးအတွက်ဟာ3,000ထိရှိလာပြီဖြစ်ကြောင်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်။